မြောက်ကိုရီးယားနိုင်ငံဘက်ကနျူကလ িয়ার အစီအစဉ်ဖျက်သိမ်းဖို့လှုံ့ဆော်ရမှာတွစ်ဆုံဆွေးနွေးမှုတွေပိတ်ဆို့အရေးယူမှုတွေနဲ့တင်လုံလောက်မှာမဟုတ်ဘူးလို့မကြခင်ယာရုကအနားယူရမယ်တောင်ကိုရီးယားသမ္မတအီမြွန်ဘက်ကသတိပေးပြောကြားလိုက်ပါတယ်မြောက်ကိုရီးယားကနျူကလ িয়ার လက်နက်တိစောက်နေတဲ့အန္တရာယ်ကကင်းလွတ်နိုင်မဲ့နည်းလမ်းဟာကောင်းဆောင်ပိုင်းပြောင်းလဲမှုလှုံ့ဆော်မှသာဖြစ်နိုင်မယ်လို့တောင်ကိုရီးယားနိုင်ငံဆိုလ်မြို့မှာပြုလုပ်တဲ့လုံခြုံရေးဆိုင်ရာအဆင့်မြင့်ဆေးဥပွဲမှာသမ္မတအီမြွန်ဘက်ကပြောကြားလိုက်တာပါမြောက်ကိုရီးယားလူတုကပြောင်းလဲမှုဖြစ်ပေါ်လာအောင်မြောက်ကိုရီးယားအစိုးရအနေနဲ့ဆောင်ဆောင်နိုင်ခြင်းမရှိရင်တောင်ကိုရီးယားဘက်ကနေလှုံ့ဆော်ပေးမယ်လို့သမ္မတအီမြွန်ဘက်ပြောတာကိုကိုးကားပြီးတော့ပြင်သစ်သတင်းအေဂျင်စီမှလည်းဖော်ပြထားပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့တုန်းကမြောက်ကိုရီးယားကနျူကလ িয়ার ဆန်သက်ပောက်ခွဲမှုအသစ်လှုံ့ဆော်ပြီးမှနောက်မှာတောင်ကိုရီးယားသမ္မတကအခုလိုပြောလိုက်တာလည်းဖြစ်ပါတယ်။အဲ့ဒီနျူကလ িয়ার ဆန်သက်ပောက်ခွဲမှုကြောင့်နိုင်ငံတကာအတိုင်းဝိုင်းမြောက်ကိုရီးယားပေါ်ပြစ်တင်ဝေဖန်မှုတွေထပ်ပေါ်ခဲ့ပြီးတော့ကိုရီးယားကျွန်းဆွယ်မှာလည်းတင်းမာမှုအသစ်တွေဖြစ်ပေါ်ခဲ့ပါတယ်။မြောက်ကိုရီးယားပေါ်တင်မာတဲ့ policy ကျင့်သုံးခဲ့တဲ့သမ္မတအီမြွန်ဘက်ဟာနောက်ဆက်ရကြရင်ယာရုကအနားယူတော့မှာဖြစ်ပါတယ်။